ဒီနေ့စနေနေ့ကတော့ဂျပန်နိုင်ငံဟီရိုရှီမာမြို့ကိုအမေရိကန်ကနျူကလ িয়ার ဘုံးကျခဲ့တဲ့82နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်လည်းဒုတိယကမ္ဘာစစ်ကိုအဆုံးသတ်သွားစေခဲ့ပါတယ်ဘုံးကျခဲ့တဲ့နေရာနာကဟီရိုရှီမာငြိမ်းချမ်းရေးပန်းခြံမှာကျင်းပတဲ့အဲ့ဒီအခမ်းအနားကိုလူပေါင်း 5,000 ဝန်းကျင်တက်ရောက်ခဲ့ပါတယ်မြို့တော်ဝင်ကာဇူမီမတ်ဆုကအမေရိကန်သမ္မတအိုဘားမားကဒီမေလထဲမှာဒီနေရာကိုလာရောက်လည်ပတ်ခဲ့သလိုကမ္ဘာခေါင်းဆောင်ကြီးတွေလည်းလာရောက်ကြပါလို့တိုက်တွန်းခဲ့ပါတယ်။အိုဘားမားလိုပဲကိုယ်တိုင်ကိုယ်ကျလာပြီးတော့ကြည့်ကြမယ်ဆိုရင်အမှုမြုပ်ဘုံရဲ့ဒဏ်ရာတန်ချက်တွေဟာဒီလိုပါလားဆိုတာလူတိုင်းရဲ့ရင်ထဲအသေးထဲမှာပုံပေါ်ဆွဲတင်သွားမယ်ဆိုတာသိကြပါတယ်လို့သူကပြောခဲ့တာပါ။ဟီရိုရှီမာမြို့ကိုဘုံကျဲတိုက်ခိုက်ခံရချိန်နေရာမှာရင်ပွဲချင်းပြီးသေဆုံးသူရောဘုံကျဲခံရပြီးနောက်ပိုင်းအမှုမြုပ်ရောင်းကြီးတင်လို့သေဆုံးသူရောစုစုပေါင်း 34,000ကျော်ဝင်ကျင်ရှိခဲ့ပါတယ်နောက်3ရက်ကြာမှာနာဂတ်စကီစိတ်ကန်းကိုဒုတိယမြောက်အမှုမြုံဘုံကျဲခဲ့တာမှာတော့လူပေါင်း 9,000 ဝင်ကျင်သေဆုံးခဲ့တယ်လို့ခန့်မှန်းထားပါတယ်နာဂတ်စကီကိုဘုံကျဲပြီးလို့6ရက်မြောက်တဲ့နေ့မှာဂျပန်ကလက်နက်ချခဲ့တဲ့အတွက်ဒုတိယကမ္ဘာစစ်အဆုံးသတ်သွားခဲ့တာကြောင့်အမေရိကန်ကတော့အခုလိုအမှုမြုံဘုံနဲ့တိုက်ခိုက်တာဟာကမ္ဘာစစ်မြန်မြန်အဆုံးသတ်ရေးအတွက်လိုအပ်ချက်ဖြစ်တယ်လို့ညင်းချက်ထုတ်ထားပါတယ်ရှင်